အခုရပိုင်းတွင်မှာတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာအနီးကိုစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိသလိုဝိုင်းမော်မြို့နယ်ခန်ထောင်ရန်ရွာဘက်မှာလည်းလေရင်နဲ့ဘုံကျဲတာတွေရှိနေပါတယ်။လက်ရှိအခြေအနေမှာကချင်ပြည်နယ်ထဲမှာစီးရဲတင်မာမှုတွေရှိနေတယ်လို့ KIA ဘက်ကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့ကချင်ပြည်နယ်ဘက်ကစီးရဲအခြေအနေကိုကိုဇော်ဝင်းလိုင်ပြောပြပေးပါရှင်။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်မြန်မာနယ်စပ်မှာတည်ရှိတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာမြို့ကိုစစ်ကောင်စီတပ်ဖက်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာဟာဒီဇင်ဘာလ19ရက်နေ့ညနေ 3:00 လောက်မှာဖြစ်ပါတယ်။လိုင်စာဒေသကအမျိုးသမီးတဦးက10ချိန်တည်းမနေ့ပစ်ခတ်ခဲ့ကြောင်း VOA ကိုအခုလိုပြောပါတယ
်။19ရက်နေ့ 3:00 လောက်စုတောင်းတောင်းနဲ့ဘူလောင်ကျောင်းအနီးနဲ့ဘောရခါတပ်ဖက်တွေလက်နက်ကြီး12ချက်ပစ်ခတ်ပါတယ်။အချင်းတစ်ခါမှမကြောက်ရအောင်ရှင်
လိုင်စာမြို့အထက်ဖက်ဝိုင်းမော်မြို့နယ်မြစ်ကြီးနားဗမော်လန်းကကန်တောင်ရံကျေးရွာမှာလဲဒီလ18ရက်နေ့ကလေရင်နဲ့ဘုံကျဲတာတွေရှိခဲ့တယ်လို့သူကဆက်ပြောပါတယ
်။18ရက်ညနေကန်တောင်ဖက်ဗလဲတန်ချောက်တူတဲ့နေရာဖက်မှာအဲ့ဒီဖက်မှာညနေ 3:00 ကျော်လောက်လေရင်နဲ့ဘုံလာကျေမတိမ်လာကျေသွားမှလို့ရှိရင
်ဒီဇင်ဘာ18ရက်နေ့ကလဲမွန်းကြီးမြို့နယ်အခြေဆိုင်KIA တပ်မဟာ6ရဲ့တပ်စခန်းကိုလေရင်နဲ့ဘုံကျဲတက်ခိုက်တာရှိကြောင်းဒေသခံတွေကပြောပါတယ်။ KIO ဌာနချုပ်လိုင်စာမျိုးဘက်ကိုလက်နက်ကြီးပစ်ခတ်တဲ့အခြေအနေကိုတော့ KIO ပြန်ကြားရေးတာဝန်ကဗိုလ်မှူးကြီးနော်ဘူးကအခုလိုအတည်ပြုပြောဆိုပါတယ
်။ 3:00 မိနစ်တွေလာမသေးဘူးအချိန်မှာလာ။ကျေးဇူးလိုင်စာဌာနချုပ်နဲ့ပြည်မဝေးတဲ့အနေအထားတော့သူကဒီပြာယုံစိုက်ထားတဲ့ဒီဘုံကျဲတောင်ကနဲ့မင်းကြီးလည်းပြတာရှိပါရခင်ဗျာ။အာဒီကြတော့မသိဘူးကျွန်တော်လည်းအချိန်မှာအေးနီးတော့မှကျွန်တော်မရှိလို့မနေလို့လေ။အာစီချင်းတော့မကြည့်တော့လေ။တုံးနေရအောင်ပေါ့နော်။အဲကြတယ်လို့ဟိုပြီးလို့သူဒီပြောတာတော့ကြားပါရခင်ဗျာ။
ဒီဇင်ဘာ18ရက်နေ့နဲ့19ရက်နေ့ည12:00လောက်မှာဝိုင်းမော်မြို့နယ်ကန်တောင်ရကျေးရွာနီးလေရင်နဲ့ဘုံကျဲတဲ့သတင်းရရှိပေမဲ့မွန်းကြီးမြို့နယ်ဘက်ကလေကြောင်းကတိုက်ခိုက်တဲ့သတင်းကိုတော့စုံစမ်းဆဲဖြစ်ကြောင်းပြောပါတယ်။လက်ရှိကချင်ပြည်နယ်အတွင်းစစ်ရေးတင်းမာမှုမြင့်တက်နေတယ်လို့လည်းဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြောပါတယ
်။အခုတလောကတော့ကျွန်တော်တို့ကချင်ပြည်နယ်ဘက်မှာအဲတင်းမာလို့ပြောလို့ရတာပေါ့။ခုနပြောလို့ပေါ့အဲလေကြောင်းနဲ့လည်းဘုံကျဲတဲ့ရှိတယ်။အဲ့ဒါမရှိတဲ့လမ်းပြတာလေးလေးရှိတာပေါ့နော်။နောက်ဟိုဖက်ကဘက်မှာလည်းအတူတူလေးလှူချတာကိုတွေ့ရပါတယ်။ဆိုတော့ကျွန်တော်တို့ချီပြနေပါလေ။အဲသူရဲ့ချင်းနေတော့ဒီမှာလို့ပြောလို့ရပါတယ်ခင်ဗျ
။ပြီးခဲ့တဲ့အော်တိုဘာလာတုန်းကလိုင်စာမြို့ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့စစ်လေရင်ပြန်ဝဲတာတွေရှိခဲ့ပါတယ်။အဲ့ဒီအချိန်ဟာအနံ့ပါလေကြောင်းတိုက်ခိုက်မှုအပြီးနှစ်ဖက်တပ်တွေအကြားစစ်ရေးတင်းမာနေချိန်မှာဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်ခင်ဗျ။